ကမ္ဘာဝသတင်းမီဒီယာသမားတွေကိုတပ်ဖြတ်မှုမှာကင်းလွတ်ခွင့်ပေးနေတဲ့နိုင်ငံစင်းကို CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကထုတ်ပြန်ရမှာမြန်မာနိုင်ငံကအစိုးဆုံးစစ်နိုင်ငံစင်းမှာပါဝင်နေပါတယ်2024ခုနှစ်အတွင်းသတင်းသမား3ဖြစ်တဲ့ထက်မြက်သူဝင်းထုပ်ဦးနဲ့မြတ်သူထုံးတို့ကိုတပ်ဖြတ်ခါမှုကို CPG ကဖော်ပြခဲ့ပါတယ်သတင်းထောက်ဝင်းထုပ်ဦးနဲ့ထက်မြက်သူတို့ဟာဒီမိုးပြင်းနဲ့ကြိုက်ထုံမျိုးတွေကမြို့ထဲမှာဩဂတ်လပိုင်းကသူတို့နေရင်တွေ့မှာပဲစစ်တပ်ကဝင်ရောက်စီးနှင်းပစ်တက်ခံရလို့ဒေသခံတွေက VOA ကိုပြောခဲ့ပါတယ်။ဒရင်တော့မြတ်သူထုံးကိုမြတ်သူထုံးခေါ်တဲ့ဖိုးတီဟာကိုတော့ရခိုင်ပြည်နယ်မြောင်းမြို့နယ်ကရခိုင်ဒီစစ်တပ်ကမြေမြုပ်တပ်ဖြတ်ခဲ့တာဆိုပြီးတော့ UNESCO ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာတော့စစ်တပ်အာဏာသိမ်းပြီးကလေးကဆိုရင်စေကနှန်းရှိတဲ့ဒရင်သမားတွေဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်။ CPJ ကအခုဒီဗိုလ်တုံးနေ့ထုတ်ပြန်တဲ့အချိန်ကစားတည်းမှာတော့ဒရင်တော့တွေတပ်ဖြတ်ခါမှုကိုအေးမြူပဲထားတဲ့နိုင်ငံစင်းတွေတဲ့ဟီတီနဲ့အစ်စေးနိုင်ငံတို့ကတော့အဆိုးဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းမှာသတင်းတောက်တွေတပ်ဖြတ်ခါမှု80ရာခိုင်နှုန်းနီးပါးကိုဖော်ထုတ်အရေးယူနိုင်ခြင်းမရှိဘူးလို့လည်းဒီအစင်ကစားမှာဖော်ပြထားပါတယ်။သတင်းတောက်တွေတပ်ဖြတ်ခါမှုကိုအေးမြူပဲထားရင်တခြားသတင်းတောက်တွေလည်းတိုက်ခိုက်ခံရနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်လို့ CPG အမှုဆောင်ရာရှိ Judy Ginsburg က VOA ကိုပြောပါတယ်။ CPG ရဲ့နှစ်စဉ်ထုတ်ပြန်ချက်ဒီအစင်ကစားထဲမှာပဲအခုနှစ်အစင်ကစားမှာအဆိုးဆုံးနိုင်ငံတဲ့ Israel ကိုပထမဆုံးတွေ့ရတာဖြစ်ပါတယ်။ဂါဇာနဲ့လေဗနွန်မှာသတင်းတောက်5ဦးကိုအစ္စရေးစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစိုးရအစိုးရကဖော်ပြထားပါတယ်။